မြန်မာစစ်ကောင်စီဘူဂျုံမှုကြီးမြောင်းလှန်ကရုရှားသတင်းဌာနကိုဗုဒ္ဓဦးနေ့ကပြောကြားရမှာတော့နိုင်ငံတော်တည်ငြိမ်ရေးကိုထိန်းချုပ်ထားနိုင်ပြီမို့ရွေးကောက်ပွဲကိုငကိုညီမှန်းတဲ့အတိုင်း2023ရှင်းနှစ်ထဲမှာကျင်းပနိုင်ရည်ရှိတယ်လို့ပြောခဲ့တာကဘာကြောင့်ပါလဲဖွဲ့စည်းပုံအခြေခံအရရောဘယ်လိုအနေထားရှိပါသလဲသုံးသက်သူတွေကတော့လက်ရှိပဂရီအနေထားကြောင့်ရွေးကောက်ပွဲဖြစ်လာဖို့မလွယ်ပဲတင်းမာမှုတွေနဲ့ပိုတောင်ဆိုးလာနိုင်တာမို့ပဲပေါင်းစုံပါဝင်တဲ့ညှိနှိုင်းမှုတွေအရင်လုပ်ဖို့လိုတယ်လို့တိုက်တွန်းကြပါတယ်ကိုဝင်းမင်းကတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဗိုလ်ချုပ်အမှုကြီးမင်းအောင်လှိုင်အနေနဲ့ဘာကြောင့်ခုလိုပြောခဲ့တာဖြစ်နိုင်ဖို့ကိုညီမရေးသုံးသက်သူဦးအောင်သူငင်းက
နိုင်ငံတကာအသိုင်းအဝိုင်းမှာထောက်ခံမှုပို့ပြီးတော့ရစီရင်လည်းသဘောရှိတယ်နောက်တစ်ခါကျတော့လည်းလက်ရှိစစ်ကောင်စီအနေနဲ့ဒီရွေးကောက်ပွဲကသူတို့ရဲ့ထပ်ပေါက်တစ်ခုဖြစ်တယ်ပေါ့ဗျာနောက်တစ်ခါသူတို့ကိုယ်သူတို့ယာယီအစိုးရသဘောမျိုးဆောင်ရွက်နေတာပါဆိုတော့ပုံစံမျိုးပေါ်လွင်စေချင်တာလို့ထင်ပါတယ
်အခုလိုရွေးကောက်ပွဲလက်တွေ့လုပ်နိုင်ဖို့မြေပြင်အခြေအနေပေါ်မှာတော့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတာထွန်းလာက
လက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်ဆုံးဖြစ်နေတဲ့အခြေအနေအရဆိုမေးဆန္ဒရှင်တွေလုံလုံချုံချုံနဲ့လွတ်လွတ်လပ်လပ်နဲ့မေးပေးနိုင်တဲ့အခင်ကြီးမျိုးရှိနေတယ်လို့ကျွန်တော်ကတော့မမြင်သေးဘူးဘာလို့ဆိုရင်ပြည်သူတွေကအတိတ်တော့ရောက်နေတာရှိတယ်ရွေးရတဲ့နေဆိုင်ရဆက်မင်းရှုခံရတဲ့တဲ့ကိုကြံ့နေရတဲ့နေဆိုင်ရဆက်ပြည်သူတွေကိုရဲကိုရဝဆွခပြီးဖပြင်းနေရတဲ့နေဆိုင်ရဆက်ပောက်ကွေးမှုတွေဖြစ်နေတဲ့အသက်ပြေဆုံးမှုတွေရှိနေတဲ့အခြေအနေရှိတဲ့တော့လွတ်လွတ်လပ်လပ်နဲ့လုံလုံချုံချုံနဲ့တရားညှတ်တဲ့ရွေးကောက်ပွဲတကူလုံလုံရတဲ့အခင်းချင်းမမြင်ဘူးဒီ2020ရွေးကောက်ပွဲတုန်းကဆိုရင်ကျွန်တော်တို့ရခိုင်ပြည်နယ်မှာမြို့နယ်စစ်ကောင်မြို့နယ်ရှိတဲ့ကိုမြို့နယ်ကိုရွေးကောက်ပွဲမလုပ်ဘူးငါမျိုးနဲ့လုတ်တယ်နောက်သူမျိုးနဲ့ကိုတဝက်တပြက်လုတ်တယ်မိစ္ဆာလက်ချင်းတသိန်း600ကျော်မှာ4000ကျော်ပဲမေးပေးခွင့်ရခဲ့တယ်အဲ့လိုရွေးကောက်ပွဲပုံစံမျိုးမဖြစ်သင့်ဘူး
ချိန်ထဲမှာဖွဲ့စည်းအုပ်ချုပ်ပုံဥပဒေအရရောရှင်းနှစ်ဩဂတ်လမှာလုံနိုင်မဲ့အချိန်တွေကိုလည်းနောက်မြမရေးသုံးသက်သူနဲ့တီဘောမျိုးနဲ့ပြည်သူ့လွှတ်တော်မဟောင်းဦးရဲထွန်းက
အခြေခံဥပဒေအရကတိုင်းပြည်ကိုညီဝဲပြည်ပြအောင်ပြန်ထိန်းဖို့ကနှစ်နှစ်ပဲအလွန်ဆုံးခွင့်ပြုထားတာပထမဆုံးတက်နှစ်ပြီးတဲ့က6လ6လတက်တန်းနှစ်ကြိမ်တိုးနိုင်တယ်လို့အခြေခံဥပဒေအရဆိုတယ်အဲ့တော့စုစုပေါင်းနှစ်နှစ်ပြည့်သွားတဲ့အခါမှာလွတ်တော်မရှိဘူးဆိုလို့ရှိရင်6လအတွင်းမှာရွေးကောက်ပွဲလုပ်ပေးရမယ်လို့အဲ့ဒါလို့ပြဋ္ဌာန်းထားတယ်အဲ့တော့ဟုတ်ပြီတိုင်းပြည်အခြေအနေကအားလုံးကိုထိန်းမထားနိုင်ဘူးဆိုရင်ဖြစ်ပါမလားဆိုတော့အခြေခံဥပဒေမှာကအဲ့ဒါလို့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသတွေကိုခြံလှပ်ထားခဲ့လို့ရတယ်လို့ဆိုတယ်အဲ့တော့လုံနိုင်တဲ့နေရာမဲ့လုံမဲ့เนาะတချို့မျိုးနယ်တွေဆိုရင်အပြည့်အဝမလုံခန်းနဲ့လုံနိုင်တဲ့မြို့ပေါ်ရပ်ကွက်လောက်ပဲလုံတာမျိုးတွေလည်းရှိမယ်ဒီရွေးကောက်ပွဲနယ်မြေတနရာခိုင်နှုန်းကျင်းပနိုင်မှဒီရွေးကောက်ပွဲအထမ်းမြောက်အောင်မြင်ပြီးလို့ပါလို့အဲ့လိုတတ်မှတ်ထားချက်မရှိဘူးတခါမဲလာပေးတဲ့ပြည်သူလူထုမဲဆန္ဒရှင်တနရာခိုင်နှုန်းရှိမှအဲ့ဒီနေရာကရွေးကောက်ပွဲအောင်မြင်ပြီဆိုတဲ့တတ်မှတ်ထားချက်လည်းမရှိဘူးအဲ့တော့တယောက်တလေလာပေးရင်လည်းရတယ်တယောက်မှလာမပေးရင်လည်းဖြစ်တယ်ကြပြိုင်မဲ့လူမရှိလို့ရှိရင်လေပြိုင်တဲ့တယောက်ပဲရှိတယ်ဆိုရင်အဲ့လူကလည်းဘလို့လျောက်ရွေးခံရတယ်လို့အဲ့လိုတတ်မှတ်ထားချက်တွေရှိတယ်အဲဆိုတော့ပြောချင်တာကရွေးကောက်ပွဲကိုမဖြစ်ဖြစ်အောင်လုပ်လိမ့်မယ
်ဒါပေမဲ့အချင်းကိုလိုသလိုတိုးနိုင်တဲ့တာမန်အဖြစ်ဆိုတဲ့စကလုံးနဲ့ပုံမှန်မဟုတ်တဲ့အချင်းတွေနဲ့လှုပ်သွားနေတာမျိုးဖွဲ့စည်းပုံဥပဒေမှာပါတယ်လို့မဟာပြူဟာနဲ့မူဝါဒလိလာရေးအင်စတီကျူ ISP မြန်မာကညွှန်ကြားမှုလည်းဖြစ်တဲ့ဥအောင်သူငင်းကထောက်ပြပါတယ
်2008ဖွဲ့စည်းပုံကိုပြန်ကြည့်တဲ့အခါကျတော့သူတို့ပြတ်ထန်းချက်တစ်ခုရှိတယ်ဗျာအဲ့လိုပုံမှန်အခြေအနေမဟုတ်တော့အခါ၌ဆိုတဲ့ဟာမျိုးပေါ်ပြလာတာမျိုးရှိရတယ်เนาะဆိုလိုတာကဟိုပုံမှန်အခြေအနေမဟုတ်ဘူးဆိုလို့ရှိရင်စက်တန်းကိုလည်းထပ်တိုးလို့ရနိုင်တယ်ဆိုတော့အဓိပ္ပာယ်ဖွင့်ဆိုချက်မျိုးလည်းဖြစ်နိုင်တယ်ဒီကိစ္စကတော်တော်လေးဝေဝါဝါတော့နိုင်ပါလားဒါမဲ့လည်းဒီသူရုပ်ကပွဲကိုဆက်ကျင်းပသွားဖို့များတယ်လို့ထင်ပါတယ
်။ဒါပေမဲ့ဥယျာဉ်ထွန်းကတော့
တကယ်လို့တိုင်းပြည်ကဆက်ပြီးတော့အဲတက်ကနေပြီးတော့အုပ်ချုပ်ဖို့နော်လိုတယ်လို့ယူဆလို့ရှိရင်အစိုးရဖြစ်လာပြီးမှသမရကနေပြီးတော့တက်ကိုပြန်ပြီးတော့အာဏာလွှဲအပ်ပေးတာပေါ့နော်။ဒီအခြေခံဥပဒေနဲ့ပြန်ပြီးညီညွတ်အောင်ပြန်လုပ်တာမျိုးပေါ့။အဲ့ဒါလို့လဲလုံနိုင်တယ်လို့အခြေခံဥပဒေမှာပြန်ပြထားတယ
်။ဦးအောင်သူငင်းကတော့ရွေးကောက်ပွဲဆိုင်ရာသတိပြုတင်တာကိုလည်းအခုလိုထောက်ပြပါတယ
်။လက်တွေ့အနေထားမှာတော့ဒီရွေးကောက်ပွဲလုပ်လို့ရှိရင်ဒီတိုင်းပြည်အတွက်ပို့ပြီးတော့ကောင်းတဲ့အခြေအနေဖြစ်လာမလားပေါ့။ဒါမှမဟုတ်ရင်ဒီရွေးကောက်ပွဲလုပ်ခါမှပို့ပြီးတော့မတည်ငြိမ်မှုတွေနဲ့နောက်တစ်ခါလုံခြံတပ်ဖြတ်မှုတွေသွေးထွက်တိုင်ရမှုတွေပို့ဖြစ်လာမလားပေါ့။ဆိုတော့ဒီလိုအခြေအနေမျိုးကတော့ကျွန်တော်တို့လည်းမဆုံးဖြတ်နိုင်ပါဘူး။အခုအနေထားမှာတော့တစ်ဖက်သားဆုံးဖြတ်ပြီးတော့သွားတဲ့ပုံစံမျိုးကိုပို့ဆန်းတာပေါ့နော်။အဲ့ဒီချက်စာလို့ရှိရင်တော့ ဒီတိုင်းပြည်အတွက်ရင်းကြီးတဲ့အရာစုတွေအားလုံးအင်းအင်းနိုင်နိုင်နဲ့ဒုဗေလူဆက်လမ်းရမယ်ဆိုတဲ့အဲ့လိုသဘောတူညီချက်မျိုးရှိဖို့ကောင်းပါတယ်။ဒီပေါ်ဥတာထုံလှကလည်းဝိဆုံဆွေးနေအဖြေချလူစိတ်မရှိရင်တော့ကရွေးကောက်ပွဲရှိတာမရှိတာလည်းဆက်မှာမဟုတ်ဘူး။နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းအရွေးဆုံဆွေးနေအဖြေချမှုမလုပ်နိုင်ရင်တော့ကပဋိပက္ခတွေပြဿနာတွေကပိုလို့ရှုပ်
ောက်ပွဲတဘာဝအပြိုင်ဆိုင်တင်မာမှုတွေပိုတိုးစေတာမို့မြန်မာနိုင်ငံရဲ့ကြေညာမှုမဖြေရှင်းနိုင်တာအပြင်လက်ရှိပြင်းထန်မှုတွေပိုဆိုးလာမှာကိုသုံးသပ်သူအများကစိုးရိမ်နေကြပါတယ်